ဆင်ပြေနယ်ပလဲဝါမြို့နယ်မှာမနေ့ကနေ့ဒီကနေ့ဒီမြန်မာစစ်တပ်ကနေပြီးတော့လေကြောင်းနဲ့ပစ်ခတ်မှုကြောင့်ဒေသခံကျေးရွာသားတွေ12ဦးသေဆုံးခဲ့ပြီးအယောက်20လောက်လည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်တပ်မတော်ဘက်ကတော့တိုက်ပွဲအတွင်းရန်သူဘက်ကပစ်ခတ်တဲ့နေရာတွေကိုလေကြောင်းနဲ့ပြန်ပစ်ခတ်တာလို့ဆိုပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါချင်းမြင့်နဲ့ပလက်ဝါမျိုးနဲ့ဒိန်ဒိန်ကျေးရွာဘက်မှာဒီနေ့တနင်္ဂနွေနေ့ညနေပိုင်းမှာမြန်မာစစ်တပ်ကနေလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စာတင်ကြောင်းမိလောင်ခဲ့တယ်လို့အရသားတွေထိခိုက်မှုရှိခဲ့တယ်လို့ကျေးရွာသားတို့ကပြောပါတယ
်ဒီလိုကမိရှောင်းမှာပဲအမကပြည်လေးဆိုတဲ့ကြောင်းဟိုလေနဲ့မာဒီဘုံချီကတော့ကလုံးချောင်းဆောင်တို့လို့ပြောကြတော့မနေ့ကတည်းကမိစ္ဆာဝါရဲ့အောက်ကနေဒီနေ့ထိရဲ့လူရောလည်းနှစ်ယောက်ထိရဲ့
မနေ့ကစနေနေ့မှာလဲလေကြောင်းကပြစ်ခတ်ခဲ့မှုကြောင့်ပလက်ဝါမျိုးနဲ့မိစ္ဆာဝါကျေးရွာမှာအရသာအများပြားဒေဆုံတန်ရာရရှိမှုတွေဖြစ်ပွားခဲ့တယ်လို့ဒေရခန့်ရွာသားဦးတန်းကျော်ကဆိုပါတယ
်အဲဒီမှာပြေခမ်းမှုဖြစ်တာတော့မဟုတ်ဘူးလေနဲ့ကြည့်တယ်လို့ကလေနဲ့ကြည့်တဲ့ချိန်မှာအရသာဆက်တယောက်တော့ဆုံးတယ်လို့ကတန်ရာရ20ကျော်လောက်ရှိတယ်တိုက်ပွဲဖြစ်တာတော့မဟုတ်ဘူးအဲဒီနောက်မှာပစိုးရတဲ့ဘလို့စစ်တပ်ကနေဒီမှာတဲကုန်းချတာတဲ့နေရာရှိတယ်သူတို့တဲကုန်းမှာအရင်ကတော့တခါဖြည့်ထားတာရှိတယ်ဒီနောက်ကတိုက်ပွဲဖြစ်တာလည်းရှိတယ်ဆိုတော့သူတို့ခေါလုံးနဲ့ဆိုင်မရွာကိုပြစ်တာနေလာတာ
ပြီးခဲ့တဲ့မလ23ရက်နေ့ကပလက်ဝါမြို့နယ်မိစ္ဆာကျေးရွာအနောက်ဘက်တောင်ကျောမှာရခိုင်လက်နက်ကင်အေနဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသွင်းအေအဖွဲ့ခိုးအောင်းနေတယ်လို့ဆိုတဲ့တန်တရားနဲ့ပြစ်ခတ်တာလို့ဆိုပါတယ်ဒေဆုံးလူတွေထဲမှာ9နှစ်အရွယ်ယောက်ျားလေးတူနဲ့အမျိုးသမီး2ဦးပါဝင်ပြီးပြင်းထန်တန်ရာရရှိသူ12ဦးနဲ့ကျန်တာတွေကအသေးစားတန်ရာရသူတွေလို့ဒေသခံတွေကပြောပါတယ်ပြင်းထန်စွာတန်ရာရရှိသူတွေကိုစမီးတိုက်နယ်ဆေးရုံမတူပီဆေးရုံနဲ့မင်တာဆေးရုံတွေမှာတင်ပို့ထားကြောင်းခူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကဥက္ကဋ္ဌဥကျော်ငင်းကပြောပါတယ
်မိစာဝဒီပါ1 2 3စမယူပါ3ယူပါရှိတယ်ခင်ဗျာမနေ့ကလေကြောင်းနဲ့တက်ခိုက်တဲ့ဆိုတော့ထိခိုက်တော့ရှိတာပေါ့ဆရာရေတန်ရာရတာကအခုစမီးတိုက်နယ်ဆေးဝဆေးမတူပီကိုပို့တာရှိတယ်မင်းတက်ကပို့တာရှိတယ်ဒီနာတွေကို
လက်ရှိမှာမိစာဝ1 2 3ကြေးရွာတွေကဒေသခံတွေဟာမိစ္ဆာဝတိရွာကဘုံကြီးချောင်းထမယုံနဲ့စာတင်ချောင်းတွေမှာခိုလုံနေကြရပါတယ်။မိစ္ဆာဝကျေးရွာကိုလေချောင်းနဲ့ပြေခတ်တိုက်ခိုက်မှုဖြစ်စဉ်ပေါ်တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမကျုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။ဖလက်ဝနဲ့ကြောက်တော်ကြားထဲမှာကျွန်တော်စီနေထီလည်းဖိလိပ်အကွာဖြစ်သွားနေတယ်။အဲဒီကမှာတော့ကျွန်တော်စစ်ပွဲချက်ပေါ်ပေါက်နေလည်းတွေ့ပါတယ်။ဒီကြောင်းကတိုက်ခိုက်မှုကြောင့်ဒေသုံးတွေဘာညာကိုပြောနေရရှိတယ်။ကျွန်တော်ကြားရတယ်ဟိုအကြောင်းမဲ့ဖြစ်ခတ်လေးဖြစ်ခတ်တာရှိ။အဲသို့တော့မလဲမသိရန်သူကဖြစ်ခတ်လာပြီးတော့ကျွန်တော်တို့ဖြစ်ခတ်တဲ့နေရာတော့ပြန်တော်ကြီးဆောင်ရမှာဖြစ်တယ်။သို့တော့ဒီကြောင်းတိုက်ခိုက်မှုဆိုတာကတော့ကျွန်တော်ပုံပြီးသိကြပါတယ်။ကြောင်းမတိုက်ခိုက်စရာလည်းကြောင်းရှိ။ရန်သူတည်းမရဘဲနဲ့ကျွန်တော်တိုက်ခိုက်စရာကြောင်းရှိလို့ပြော
ချက်။ဂျခိုင်လက်နက်ကန်ဖွဲ့ပြောခွေးရခိုင်ဒုက္ခကတော့မနေ့ကမိစ္ဆာဝရွာဘက်မှာသူတို့ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။စီပြိပကတွင်အရသားတွေပေါ်ဥတီတိုက်ခိုက်နေတဲ့လူရဟာလူခွေးရေးကိုကျူးလွန်တာလို့ချင်းလူခွေးရေးဖွဲ့ရဲ့ဒါရိုက်တာကိုတေးရာကပြောပါတယ်
ဒီနေ့ဒီကတော့အဲ့လိုဒီကစေဆုံးဆိုတော့ဆိုတော့တကယ်ကိုအဆူဆူရောင်ရောင်ခုခွင့်ချုပ်ဖို့ကူလေးပေါ့နော်ဒါကမချစ်ချစ်မချစ်ထိုက်ရရပဲ
ချင်းမြင့်နဲ့ပလက်ဝါမြို့နယ်ကျေးရွာ၃ခုကချင်းတိုင်းသား၁၂ဦးလေချောင်းတက်ခတ်မှုအတွင်းဒေဆုံးမှုနဲ့ပတ်သက်ပြီးဘူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီကတုံ့လုံချောက်ချပြီးကန့်ကွက်ရှုတ်ချကြောင်းဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်တရထုတ်ပြန်ထားပါတယ်ချင်းမြင့်နယ်ပလက်ဝါနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ပြည်ခတ်မှုဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးတန်ရာရရှိမှုတွေကလည်းများပြားနေပါတယ်မလ23ရက်နေ့တောက်ကြနေ့မှာရခိုင်ပြည်နယ်ကြောက်တုံနဲ့မြောက်ဦးမြို့နယ်တွင်စေယုံစစ်ဘေးရှောင်ဒုက္ခတဲစခန်းနဲ့ကျေးရွာတချို့မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြည်ခတ်တိုက်ခိုက်ခံရလို့လူ4ဦးဒေဆုံးပြီး30ကျော်တန်ရာရရှိခဲ့ပါတယ်တပ်မတော်ဘက်ကတော့ကျေးရွာတွေမှာရွာသားတွေမရှိတော့ပဲအေဖွဲ့ကခူအောင်းနေလို့ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ